ကချင်ဒေသမှာမြန်မာစစ်တပ်ရဲ့အပြင်းထန်ထိုးစစ်ဆင်မှုကိုရပ်တန့်ဖို့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးအေရီးယားမှာနေထိုင်နေတဲ့ကချင်နဲ့မြန်မာတိုင်းရင်းသားတွေစုပေါင်းပြီးမနေ့စနေနေ့ကဆန်ဖရန်စစ္စကိုမြို့လေလူစီကားတဲ့ Union Square မှာဆန္ဒပြတောင်းဆိုခဲ့ကြပါတယ်။အထူးသဖြင့်မြန်မာစစ်တပ်ကပိတ်ဆို့ထားတဲ့စစ်ဘေးဒုက္ခသည်တွေကိုဘေးလွတ်ရာသွားခွင့်ပြုဖို့တောင်းဆိုခဲ့ကြကြောင်းဆန္ဒပြပွဲဥဆောင်စီစဉ်သူတဦးဖြစ်တဲ့ပေါ်ဝမ်ကွမ်ဆမ်က VOE ကိုပြောပါတယ်။
ကျမတို့အကြီးကဒီဆန္ဒဆုတ်ခေါ်ရရဲ့အကြောင်းများကလည်းကျမတို့ဒီကချင်ပြည်နယ်မှာအခုဆန္ဒပြနေတဲ့လူငယ်တွေနဲ့ပသားထိတ်ရှိရင်ဆိုရင်ဟောင်းဖော်ပြချင်တာလဲပါရဲ့အကြီးကတော့ဘာလို့လဲဆိုတော့တို့ရီကိုဝင်ပြီးဆောက်ကနေပြောမှကဲလို့ရရင်သွားပြီးခေါ်လို့ရရင်ဆိုရင်ဖွင့်ပြမယ်နဲ့သွားထည့်ပြီးမှလမ်းရောက်မှတက်မတော်ကနေပြောမှခွင့်မပြုနိုင်ဘူးဆိုပြီးတော့ပြန်လာတာကကျမတို့ပြည်သူပြည်သားတွေရဲ့အစိုးရကိုတက်မတော်ကိုယုံကြည်မှုကိုအများကြီးဆုံးယုတ်စေတယ်။ယုံကြည်ရဲ့ trust တွေကို mistrust ဖြစ်စေရတဲ့အတွက်ဒီလိုမျိုးနောက်ထပ်မလုပ်ဖို့အတွက်တောင်းဆိုခြင်းဖြစ်ပါတယ်။
အခုလိုပိတ်မိနေတဲ့ကချင်စစ်ဘေးဒုက္ခသည်တွေဘေးလွတ်ရာရွှေ့ပြောင်းခွင့်မပေးမချင်းကဘာအနှက်မှာရှိတဲ့ကချင်တိုင်းရင်းသားအနေကချင်တိုင်းရင်းသားတွေအနေနဲ့လည်းဆက်လက်ဆန္ဒပြသွားမှာဖြစ်တယ်လို့ဆိုပါရယ်အခုခါမြန်မာစစ်တပ်ရဲ့ထိုးစစ်ကြောင့်တောတောင်တွေတွေပိတ်မိနေတဲ့ကချင်စစ်ဘေးဒုက္ခသည်9000နီးပါးရှိနေပြီးစနေနေ့အထိမြန်မာစစ်တပ်ကစစ်ဘေးဒုက္ခသည်တွေစီရှိရာကိုတွားရောက်ခွင့်မပြုသေးကြောင်းကယ်ဆယ်ရေးအဖွဲ့ခေါင်းဆောင်တွေက VOA ကိုပြောပါရယ်ရှင်